ကင်းတိုင်းသားလက်နက်ကင်တပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်ဖွဲ့တွေကြားတိုက်ပွဲဖြစ်နေတဲ့ဒူပလာယာခရိုင်ထဲမှာရင်အတော်အလာလုံးဝမလုပ်ဖို့ KNU တပ်မဟာ6ကတားမြစ်ထားတာကိုအခုတော့ရှော့ပေါ်ပြီးမနေ့6နာရီကနေညနေ9နာရီထိတွာလာခွင့်ပြုလိုက်ပါတယ်အာရှလမ်းမကြီးဘော်ကကော့ကရစ်ညဝရီလမ်းတစ်လျှောက်နဲ့ညဝရီဝော်လီလမ်းတစ်လျှောက်ရင်းနေဖြတ်တန်းသွားလာမှုကိုမလ26ရက်နေ့ကတမ်းမြစ်ခဲ့ရာကအခုတော့ KNU ဥက္ကဋ္ဌရဲ့ညွှန်ကြားချက်ကြောင့်အကန့်အသတ်နဲ့ပြန်ဖွင့်ပေးလိုက်တယ်လို့ KNU ဘိုးကော်မတီဝင်သတင်းပြန်ကြားရေးတာဝန်ခံက VOE ကိုပြောပါတယ်ဒီအကြောင်းထိုင်းခြေဆိုင်သတင်းတော့မအေးအေးမှာကသတင်းပေးပို့ထားပါတယ်ခင်ဗျာ
KNU ကမြို့သားစီယုံထိတ်ချုံနယ်မြေတွေမှာစစ်ကောင်စီတပ်နဲ့နေသားကောင်ဗီဂျီနဲ့တပ်ကတပည့် KNU လက်အောက်ကကရင်တိုင်းရင်းသားလက်နက်ကခေနယ်လီ KNDO နဲ့ပြည်သူ့ကာကွယ်ရေး PDF ပူးပေါင်းတပ်ဖွဲ့တွေကတပည့်တိုက်ပွဲတွေမကြမကြာဖြစ်ပွားနေပါတယ်။ဒါကြောင့်စစ်ကောင်စီတပ်တွေအတွက်ထောက်ပံ့ရေးလမ်းကြောင်းတွေကိုဖျက်ဆောက်တဲ့အနေနဲ့အားကျောက်လမ်းမကြီးရဲ့ကော့ကရစ်ညဝီလမ်းတစ်လျှောက်နဲ့ညဝီဝလီလမ်းမတစ်လျှောက်မှာခီးမိတဲ့တင်ရင်းတွေရောကုန်တင်ကားတွေကလုံးဝဖျက်ဆီးသွားလာခြင်းမပြုဘဲ KNU တပ်မောင်ချောက်ဒူပလာယာခရိုင်ကမလ26ရက်နေ့ကစာထုတ်ပြီးတောင်းမြစ်ခဲ့ပါတယ်။အဲ့ဒီလိုတောင်းမြစ်ထားတာကိုဒူပလာယာခရိုင် KNU တာဝန်ရှိသူတွေကအကန့်အသတ်နဲ့ပြန်လည်သွားလာခွင့်ပြုခဲ့ပါတယ်။ KNU တွင်ညှိနှိုင်းဆွေးနွေးမှုတွေလုပ်ခဲ့ပြီးတဲ့နောက်မှာတော့မနေ့6နာရီကနေည9နာရီတွင်သွားလာခွင့်ပြုခဲ့တယ်ဆိုပြီး KNU ဘိုးကော်မတီဝင်နဲ့ဖြစ်တတိယပြန်ကြားရေးဒုတိယတာဝန်ရောင်းနဲ့ဖြစ်တဲ့ထထူးကလေးစီကအခုလိုပြောပါတယ်။
ဒီကဲကမ္မနာကုန်ကြီးစီတမှုနဲ့ပတ်သက်တော့တင်ရမှာအားလုံးသွားလို့ရပါတယ်လို့
ည9နာရီကနေမနေ့6နာရီအတွင်းရင်းနေသွားလာတာကိုတော့တောင်းမြစ်ထားခြင်းဖြစ်ပါတယ်နေ့ပြန်သွားလာချိန်မှာလဲအဖွဲ့အစည်းတာဝန်ရှိသူတွေကလိုအပ်တဲ့စစ်ဆေးမှုတွေလုပ်တဲ့အခါမှာအပါတကြီးစစ်ဆေးခံဖို့ထုတ်ပြန်စာထဲမှာပြောထားပါတယ်စစ်ဆေးရေးကိစ္စကိုဖျက်သွားတဲ့အခါမှာလဲမှန်တယ်ကိုချထားဖို့ဆိုင်ကျင်းနဲ့လာရင်လည်းအုတ်ထုတ်တွေကိုချွတ်ပြဖို့တောင်းဆိုထားပါတယ်။အခုလိုမျိုးဒူပလာယာခရိုင်ကအာရှလမ်းမကြီးကိုအထက်အသက်နဲ့သွားလာခွင့်ပြုရဟာ KNU ဥက္ကဋ္ဌစောမူဒူစီဖိုးရဲ့ညွှန်ကြားချက်ကြောင့်ဖြစ်တယ်ဆိုပြီးဖတ်တုကလေးစီကပြောပါတယ
်။ဥက္ကဋ္ဌကြီးရဲ့ဒီလိုမျိုးပေါ့နော်။စစ်တချက်ကမိမိရဲ့ဥမာတင်းတီနယ်မှာရှိတဲ့တင်းလူတွေတင်းတီသူတွေတင်းတီနယ်မှာရှိတဲ့ပြည်သူတွေအားလုံးရဲ့ကြီးသွားလာမှုစိတ်ချောမှုတွေကိုအဲ့ဒီတစ်ချက်ပေါ့နော်။နောက်တစ်ချက်ကဒီမြန်မာနိုင်ငံကိုယ်စီဖလယ်မှုကိုပုံစံအောက်သားတည်ယူမှုပေါ့နော်။အဲ့ဒါလေးကိုလည်းချိန်ခံမှုပေါ့။နောက်တစ်ချက်ကရှေ့တော်ရှာပြီးတော့ဒီလိုမှာကျွန်တော်နိုင်ငံဖြတ်ပြီးတော့ဘုံတွေစီပုံစီစဉ်မှုအားကောင်းနေမှုကအဲ့ဒါကိုယူရပြီးတော့ဒီလမ်းကိုဖွင့်ပြခဲ့တာတည်ယူပတာဖွင့်ပြခဲ့တာဖြစ်တယ်လို့လည်းလမ်းကြီးရောက်ခဲ့တာဖြစ်ပါတယ်။ဒီပေါ်မှာပဲယူရပြီးတော့လည်းဆိုတော့လည်းတည်ယူအန္တဒီရဲ့လက်ညှိုးမှုပုံမှာဆိုသိချင်းချင်းနဲ့အခုလိုမျိုးချိန်နေမျိုးမှာတခုခုအိတ်ကိုကမတင်တော့ဘူး။အဲ့ဒီကြာစီစစ်ပြီးတော့မှသွားလာကြတယ်လို့ဒါကြိတာဒီလက်ညှိုးမှာဖြစ်ပါလား။
လုံးလုံးစဲညဝီကော့ကရိတ်ရမဘက်မှာတိုက်ပွဲတွေမရှိတော့သလိုဒီလိုပြန်ဖွင့်လာတာလည်းစစ်ကောင်စီနဲ့သဘောတူညီတဲ့ကြောင့်မဟုတ်ပဲ KNU တွင်ညှိနှိုင်းဆွေးနွေးပြီးပြန်ဖွင့်ပေးခဲ့တာဖြစ်တယ်လို့လည်းထထူးကလေးစေးကပြောပါတယ်။
တော်ရည်ဖြစ်တာကတော့လေးကိကောလို့ဥပဒေပဲရှင်းတော့ပါတော့။ဆရာမပေါ်မှာရှိတော့ပါ။တော်ရည်မရှိသေးဘူး။ကျွန်တော်တို့အဓိကကိုယ်ရဲ့အဖွဲ့ဒီစဉ်းစားမှာပဲပြင်ကြည့်တိုင်းတာပါ။လူစီကောင်စီကလည်းနိုင်ငံကိုမရှိဘူး
။အခက်အခက်နဲ့နေ့ပဲပြန်သွားခွင့်ပြုတဲ့လမ်းလေလမ်းမှာစစ်ကောင်စီတပ်တွေနဲ့ KNU PD ရဲ့ပူးပေါင်းတပ်ဖွဲ့တွေကြားတိုက်ပွဲတွေဖြစ်ခဲ့ခြင်းကခင်ဗျားတို့ပြည်သူတို့ပြစ်ခတ်ခံရသလိုပုံကျင်ကားတွေလူကြီးကားတွေလည်းမျိုးချုပ်ဖြစ်စည်းခံရပါတယ်။ KNU တပ်မ6ထုံးထုတ်ရနေရာတွေမှာနှစ်ဖက်တိုက်ပွဲတွေကြောင့်ညရီကော့ကရိတ်အာရှလမ်းကတောတော်ရေတံခွန်ကြီးဖြတ်သွားဖြတ်လာလုပ်နေတဲ့ကုန်ကားတွေနဲ့အရက်သားကားတွေထိခိုက်နေလာနေပါတယ်။မလ12ရက်နေ့28ရက်နေ့နဲ့29ရက်နေ့တွေမှာလည်းအဲ့ဒီလမ်းမတွေပေါ်မှာသွားလာနေတဲ့ကုန်ကားတွေပြစ်ခတ်ခံရပါတယ်။ဒီဒီလ၄ရက်နေ့မှာတော့တိုက်ပွဲတွေဖြစ်ခဲ့ပြီးတိုက်ပွဲတွေကြောင့်အာရှလမ်းပေါ်သွားနေတဲ့ကားတချို့မီးလောင်ပျက်စီးခဲ့ပါတယ်။ဒီလိုပြစ်ခတ်တိုက်ခိုက်မှုတွေနဲ့ပတ်သက်လို့တပတ်ကမှထုတ်ဖော်ပြောဆိုတာမရှိသလိုတူရက်ချက်ချောက်ဆိုတာလည်းမသိရပါဘူး။စစ်ကောင်စီတပ်တွေနဲ့ KNU တပ်တွေဟာတပ်မဆောင်နေမျိုးရဲမှာတိုက်ပွဲတွေဖြစ်နေတာ၃လကျော်ကြာပြီဖြစ်ပါတယ်။တိုက်ပွဲတွေကြောင့်ဒီဒုက္ခတွေနေလေလေးမပြန်နိုင်ပဲတောတောင်တွေထဲမှာပဲပုံအောင်နေထိုင်နေရဆဲဖြစ်ပါတယ်တပ်မ6နေနေမှာရောက်ရှိနေတဲ့စစ်ကောင်စီတပ်တွေကို မနက်10ရက်နေ့နောက်ဆုံးထားပြီးဆုတ်ခွာပေးဖို့ KNU ကတတိပေးချက်ထုတ်ထားပေမဲ့စစ်ကောင်စီဘက်ကမဆုတ်ခွာတဲ့အပြင်ထိုင်ရာတွေကိုတိုးချဲ့ချထားတဲ့အတွက်စီရင်ကျင်းမာမှုတွေပိုဖြစ်လာပါတယ်။ဒါကြောင့် KNU ကစစ်ကောင်စီရဲ့ထောက်ပံ့ရေးလမ်းကြောင်းတွေကိုဖျက်ဆောက်တဲ့အနေနဲ့မြဝီကော့ဖီအာချောက်လမ်းနဲ့မြဝီဝလီလမ်းမကြီးတွေမှာလူစည်းကားတွေပုံတင်စားတွေကိုဖျက်ဆီးသွားလာခြင်းမလုပ်ဖို့မနက်26ရက်နေ့ကတတိပေးချက်ထုတ်ပြန်ခဲ့တာဖြစ်ပါရဲ့ရှင်။